ရခိုင်ပြည်နယ်မှာအာရခတက်တော်အေးအေးသိမ့်ပိုက်ထားတဲ့မြို့နယ်တွေကိုဒီစစ်ကောင်စီကမကြာခဏဆိုသလိုပဲလေကြောင်းကနေပစ်ခတ်တာတွေရှိနေပြီးတော့အရက်သားထိကိုက်သိဆုံးဒဏ်ရာရတာတွေကလည်းရှိနေပါတယ်။ဒီလ20ရက်နေ့တုန်းကလည်းပေါတော်မြို့နယ်ကြီးကတချို့ကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်အရက်သားတချို့သိဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းအပြည့်အစုံကိုတော့ကိုငင်းငင်းကတင်ပြပါမယ်ရှင်။
တိုင်းပြည်ကအေးထင်းချုံမြို့နယ်တွေမှာနေထိုင်တဲ့ဒေသခံတွေဟာမိုင်းနဲ့စစ်ကြံလက်နက်တွေပောက်ကွဲမှုအန္တရာယ်နဲ့ရင်ဆိုင်နေကြရသလိုစစ်ကောင်စီရဲ့လေကြောင်းပစ်ခတ်မှုတွေနဲ့လည်းနေ့စဉ်ဆိုသလိုရင်ဆိုင်နေကြရတာပါ February 20ရက်နေ့ကလည်းပေါတော်မြို့နယ်ကကျေးရွာ600လောက်ကိုစစ်ကောင်စီကလေကြောင်းကပေါင်900ဘုံတွေအလုံး40နီးပါးကျဲချခဲ့တာကြောင့်လူနေအိမ်တွေပျက်စီးခဲ့တာရှိသလိုအရသာထိခိုက်သေဆုံးမှုတွေရှိတယ်လို့ပေါတော်ဒေသခံအမျိုးသမီးတူက VOA ကိုပြောပါတယ
်ဒီစစ်ကောင်စီကပေါတော်ကမှရှိတဲ့ဒီအလေပြုံငါချမ်းတို့စင်တမော်တို့ဘုံလေးဒီဘုံအလုံးကြီးဒေးစီလောက်ချိချခဲ့တယ်ဆိုတော့မှသိရပါတော့ရွာရွာကတော့ဒီ6ရွာလောက်ကိုပေါတော်ဘုံချိတော့လို့ပြောရပေါ့ဒီဘုံစားတွေထိမြင်ပြီးတော့ဒေတန်ရတဲ့လူတွေများတယ်ဆိုတော့မှသိရပါတော့ညာအကြီးအတွက်တော့အာမသိဘူးပေါ့နော်လူကပြောကြတာတော့လူ150လောက်ဒီတန်ရတယ်ဆိုတော့မှလည်းပြောကြရပါတော့
ဒီခိုင်ချေဆိုင်တရင်ထားတာဒီမှာတော့သေဆုံးသူ၄ဦးနဲ့ထိခိုက်ဒဏ်ရာရသူ20နီးပါးအထိရှိတယ်လို့ဖော်ပြထားတာတွေ့ရပါတယ်။လေကြောင်းပစ်ခတ်မှုကြောင့်ထိခိုက်သေဆုံးဒဏ်ရာရသူတွေနဲ့ပတ်သက်ပြီးအာရခတ်တော်အေဘက်ကထုတ်ပြန်ထားတာမတွေ့ရသေးသလိုဒီခိုင်ဒေသမှာဖုန်းနဲ့အင်တာနက်လိုင်းတွေဖြတ်တောက်ခံထားရတာကြောင့် VOA အနေနဲ့တိကျအတည်ပြုလို့မရသေးပါဘူး။လေကြောင်းဖုန်းကျဲခံရတဲ့ပေါတော်မျိုးနဲ့ဟာလက်ရှိနှစ်ဖက်တိုက်ပွဲတွေရှိနေတဲ့စစ်တွေမျိုးအနီးမှာတရှိတာဖြစ်ပြီးတော့ပေါတော်မျိုးနဲ့ကနေဒီတပ်ဖွဲ့ဝင်တွေစစ်တွေကိုဝင်ရောက်လာမှာကိုစိုးရိမ်တာကြောင့်ရန်တမ်းပြီးဘုံကျဲတာဖြစ်နိုင်တယ်လို့ပေါတော်ဒေသခံအမျိုးသမီးတူကပြောပါတယ်
ဟုတ်ကဲ့ဒီစစ်တွေကကြတော့ပေါတော်နားမှာရှိနေပေါ့နော်ပေါတော်နားလည်းတစ်ဖက်တစ်ကန်အနေထားမျိုးဖြစ်နေပေါ့နော်ဆိုတော့ညီမအတွေ့အထင်ကကြတော့သူတို့ကလည်းဒီအေအေတွေပေါတော်အဲ့ဒီရွာတွေမှာရှိနေရှိနေရဆိုပြီးတော့တတတရနဲ့ပေါ့နော်ဆိုအဲ့ဒီမျိုးဘုံကျဲတာတော့ဖြစ်နိုင်လို့ရှိနေတော့
စစ်ကောင်စီကအေအေသိမ့်ပိုက်ထားတဲ့မြို့နယ်တွေကိုလေကြောင်းတက်ခိုက်တာတွေမကြာခဏလှုပ်ဆောင်နေတာကြောင့်ဒီဇာကန်တွေကြာစိုးရိမ်မှုတွေလည်းဒီကနေ့ထိရှိနေကြတာပါဒီခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတ်တော်အေကြာပြီးခဲ့တဲ့2023ခုနှစ်လိုမာလကုံမိုင်းလောက်ကစပြီးအကြောပြန်တိုက်ပွဲတွေစတင်ခဲ့တာဖြစ်ပြီးတော့ရခိုင်ပြည်နယ်ကမြို့နယ်14ခုနဲ့ချင်းပြည်နယ်ကပလောဝမြို့နယ်တွေကိုအေဘက်ကသိမ်းပိုက်ထားနိုင်ပါတယ်လက်ရှိမှာတော့ရခိုင်ပြည်နယ်က6ဖြူမအောင်နဲ့စစ်တွေမြို့နယ်တွေလောက်ကသိမ်းပိုက်အောင်ကြံနေပြီးတော့အဲ့ထက်ကစစ်တွေမြို့နယ်ကိုဒီဘက်ကထိုးစစ်ဆင်တိုက်ခိုက်နေရလဲဖြစ်ပါတယ်နော်